ဗြိတိန်နိုင်ငံမှာရှိတဲ့ယူရန်တပ်တမန်တွေနိုင်ငံကထွက်ခွာသွားဖို့နဲ့လန်ဒန်မှာရှိတဲ့တန်ရုံကိုလည်းချက်ချင်းပိတ်လိုက်ဖို့ဗြိတိရှ်အစိုးရကအမိန့်ထုတ်လိုက်ပါတယ်။ယူရန်နိုင်ငံတဟီရန်မြို့တော်ကဗြိတိရှ်တန်ရုံကိုလူစုလူဝေးနဲ့မနေ့တုန်းကဝင်ရောက်တိုက်ခိုက်တာခံခဲ့ရပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲဗြိတိန်အစိုးရရဲ့ဆုံးဖြတ်ချက်ကိုနိုင်ငံခြားရေးဝန်ကြီးဝီလျံဟိတ်ကကြေညာလိုက်တာပါ။ရဲလုံညုံရေးတွေရှိနေတဲ့ကြားကတန်ရုံအဆောက်အဦမှန်တွေကိုရိုက်ခွဲဖျက်ဆီးမှုတွေလုပ်ခဲ့တာကိုအကာအကွယ်ပေးဖို့ပြက်ကွက်ခဲ့တဲ့အတွက်အီရန်အစိုးရအနေနဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကမနေ့တုန်းကပဲပြောဆိုထားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူအီရန်နိုင်ငံပေါ်ဖိအားပေးတဲ့အနေနဲ့ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ဖို့ဗြိတိန်အစိုးရကကြေညာလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အစ္စလမ်ဝါဒီတွေတီရန်မျိုးတော်ကဗြိတိရှ်တန်ရုံပြင်ပမှာစူဝေးဆန္ဒပြရာကတိုက်ခိုက်တဲ့အထိဖြစ်ပွားခဲ့တာပါ။ယူရန်နိုင်ငံကဗြိတိရှ်တန်ရုံဝန်ထမ်းတချို့ကိုပြန်လည်ဆင့်ခေါ်နေတယ်လို့လည်းဗြိတိန်နိုင်ငံကစောပိုင်းမှာကြေညာထားတာဖြစ်တယ်လို့နော်ဝေးနိုင်ငံကလည်းသူ့တန်ရုံကိုပိတ်လိုက်ပြီးဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလုံခြုံရေးအတွက်စိုးရိမ်ရတဲ့အတွက်မနေ့နောက်ပိုင်းကဆက်လို့တန်ရုံကိုပိတ်ထားလိုက်ပြီးတပ်တမန်တချို့ပဲယူရန်မှာဆက်ရှိနေဦးမယ်လို့နော်ဝေးနိုင်ငံကကြေညာခဲ့တာဖြစ်ပါတယ်။